ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားနယ်ကန့်နေတဲ့ဖေခုံမြို့နယ်စင်မီလော့ကျေးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်တပ်တွေကြားမင်းညပိုင်းကတိုက်ပွဲကြီးဖြစ်ပွားခဲ့တယ်လို့ရွာခံသူကပြောပါတယ်စစ်ကောင်စီတပ်ဟာအရင်ရက်တွေကတည်းကစင်မီလော့ကျေးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေခဲ့တာပါဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညွန်ပြပြပေးပါဦးခင်ဗျ
ဘူးစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကော်မတီတပ်တွေကြောင့်မှတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲကညပိုင်းဖြစ်ပွားတာမို့လို့ကြည်ရသားတွေမှာပြေးရလွှားရအတော်လေးခက်ခဲခဲ့တယ်လို့ကြည်ရသားတူကပြောပါတယ
်ရှင်ရှင်လောက်ရအဝင်မှာစစ်ကောင်စီဖက်ကစစ်ကြောင်းထိုးတာအဲ့ဒါကလည်းနဲ့ဖက်ဖြစ်တိုက်တွေ့ပြီးတော့တပ်ပဲချစ်ခွာလိုက်တယ်နော်အများကြီးပဲလည်းနဲ့ကြည့်တယ်အများကြီးတန်ကြောင်းရတယ်ရှင်မခုနောက်ကဒီလည်းနဲ့ပိုင်းကြောင်းအနေနဲ့ကြည့်တယ်ညနေဒါဆက်ဖြစ်လာမလဲဆိုတာဒေတာပါပါဒီခက်ခဲတာတော့ဒီဒေတာလို့မှာဒီကလေးတွေတဲ့ဘာလဲဒါဒီရတဲ့ကောင်ဆိုပြေးရတာဆိုဇော်လေးကိုဒုက္ခရောက်ပဲ
စီမီလိုယောဟာရခင်ကတိုက်ပွဲတွေဖြစ်ခဲ့ပြီမဲ့ပြန်လဲတည်ငြိမ်စပြူလာလို့တချို့ဒေသခံတွေကနေရက်ကိုပြန်လာနေကြပါတယ်အခုလိုမျိုးယောလဲပြန်နေတဲ့အချိန်မှာစစ်ကောင်စီစစ်စီရေးကြောင့်မင်းညားကတော့ညရင်းချင်းပဲထပ်မှန်ပြီးတော့ပြေးလွှားကြရတယ်လို့ဆိုပါတယ်ဒီမတိုင်ခင်ရက်ကလေးကလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီကြေးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ
်ဒီဝင်းနေကြီးကိုပြန်ရောက်ထုတ်တဲ့ဟာဆက်ဆောင်ပြတဲ့ဟာပေါ့နော်ဒါကြောက်နေတယ်တချို့ဆိုအိုးအိမ်တော်မှာဖြက်စီးတော့ပြန်မလာနိုင်တယ်လို့လည်းရှိတယ်ပေါ့ဒီရှောင်းစခန်းမှာတော့သူလမ်းတော့မပြည့်ဘူးဒါမဲ့သူဒီကြီးရွာရွာလည်းမှသူလမ်းတော့ပြည့်တယ်ပေါ့နော်မတက်မချပြည့်ခါကြောက်သူအိုးအိမ်ကဖြက်စီးတဲ့ဟာကိုပြန်မလာနိုင်ကြဘူးကျမအတိုက်ပွဲမရှိဘဲနဲ့ပြည့်တာသူတို့ကရွာလည်းမှကလေးရှိတယ်ဆိုတဲ့မျိုးကသူတို့ထင်အောင်ဒီမှာတော့ဒီလိုလမ်းပြည့်နေလို့နေမှာပါ
တပွဲပြင်းထန်ဖြစ်ပွားခဲ့တဲ့ဖေခုံမြို့နယ်ရှိချမ်းဆောင်းလန်းခဲကြီးရွာလွယ်ပေါ်ကြီးရွာစတဲ့ပောင်းကျင်ကြီးရွာကဒေသခံတွေဟာလည်းအရင်ကတည်းကပြေးရှောင်နေကြတဲ့သူတွေရှိသလိုခုတစ်ခါမှစိုးရိမ်ပြီးတော့ထပ်မံတေးရှောင်နေရသူတွေရှိပါတယ်။အလားတူပဲမိုးပြဲမြို့ထဲနဲ့စက်တော်ယာတောင်ပေါ်ဘက်မှာစစ်ကောင်စီတပ်ကတပ်ဆွဲနေရယူဆဲဖြစ်တာမို့လို့အချိန်မီတပ်ပွဲဖြစ်လာမှကိုစိုးရိမ်ရတယ်လို့ကေဇေးပရာဟိတသမားတူကပြောပါတယ်။ဒီသာမတည်ငြိမ်သေးတာကြောင့်လဲဒေသခံတွေဖို့နေကင်းပိုင်းနေအိမ်ကိုပြန်ကြည့်တာတော့ပဲလုံးနေတယ်လို့သူကပြောပါတယ်။
ဒီစစ်တရားတောင်ပေါ်မှာလည်းရှိနေသေးတယ်။နောက်ယူထမ်းပါညောင်ရက်ကမှလည်းရှိနေသေးတယ်ဆိုတော့အချိန်မီတက်ကွေးကဖြစ်ပေါ်နေတဲ့အချိန်မီလည်းရှိနေတယ်နော်။ဆိုတော့တက်ကွေးအရာဖြစ်ထားတဲ့နေရာဖြစ်နေတယ်ဆိုတော့ဒီလိုအချိန်မီတက်မှလည်းကြောက်တော့ဆိုတော့အပြင်မှာလည်းသူတို့နေနေကြရတယ်။ကြောက်ကြောက်မပြန်ကြောက်ဘူးပေါ့နော်။ပြန်ပြီးတော့အိမ်ပြန်ကြည့်တော့လည်းရှိတယ်ဆိုတော့အိမ်ပြန်နေတော့မသိသိဖြစ်သေးဘူးကြောက်ပေါ့
။မိုးပြမှာတော့ညတိုင်းလူလူပဲလက်နက်ငယ်ပစ်ခတ်တံတွေဂျူကြားဂျူကြားကြားနေရတယ်လို့ဆိုရတယ်စစ်တပ်ကအာဏာသိမ်းပြီးကလေးကကြားပြည်နယ်ဒေသခေါ်ကင်းဒီနယ်နဲ့ဒီနေချင်းဆက်ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတာအခုဆိုလို့ရှိရင်နှစ်နှစ်ထဲကိုဝင်လာပြီဖြစ်ပါတယ်အခုဒီဖေကုံမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသုံးတရာထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျာ